မပြည်မှာနိုင်ငံသားဖြစ်ရေးခြေခံအခွင့်အရေးနိုင်ငံရေးစတဲ့အရေးကိစ္စတွေမှာလူမျိုးရေးဟာအဓိကဖြစ်နေတယ်လို့ဘယ်ဂျီယမ်နိုင်ငံဘရပ်ဆယ်မြို့တော်အခြေစိုက် ICG International Crisis Group ကဆိုပါတယ်။လွန်ခဲ့တဲ့နှစ်ဩဂုတ်လ28ရက်နေ့ထုတ် Ethnicity and Conflict သုံးသပ်ချက်စာရမှာဖော်ပြထားလာပါပဲ။လူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာလူမျိုး135မျိုးရှိတယ်လို့ကိုလိုနီခေတ်ကစရင်လောက်တာပါလေ။ဒီစီးရင်ကိုအခုတည်းအတိအမှပြုထားပြီးမယ်။သုံးမရနိုင်လောက်အောင်အလွန်တရာရှုပ်တွေးပြီးအဓိပ္ပာယ်ကျင်းမဲ့နေတယ်လို့ဆိုပါလေ။လူမျိုးရေးကိုအဓိကထားတာဟာပြည်သူဘဝကိုအစိုက်အတောက်ဖြစ်နေတယ်လို့ဆိုပါလေ။လူမျိုးရည်ရည်အတွက်လက်နက်ကင်ကြတာမို့လက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဆက်ဆံနေတာထင်ရှားပါလေတဲ့။နိုင်ငံသားဖြစ်မှုနဲ့အခွင့်အရေးခံစားမှုမှာလူမျိုးရေးကင်းရှင်းမှုလိုပါတယ်တဲ့။နိုင်ငံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြောင့်လူမျိုးခွဲခြားမှုခိုင်မာသွားတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်။ဒီကိစ္စကိုတပြီလုံးမှဆွေးနွေးပြီးခဲရခဲစေစဉ်းစားဆင်ခြင်သင့်တယ်လို့အကြံပြုထားပါတယ်
။ဥရောပအခြေစိုက် ICG အဖွဲ့ရဲ့အမြင်ကိုပြည်တွင်းမှာဝေဖန်ရှုတ်ချမှာသိကြပါတယ်။ဒါပေမဲ့မိမိမကြိုက်တာကိုဓမ္မအဋ္ဌံကြကြလေးလာနိုင်ရင်အကျိုးရှိပါလေ။ဥရောပဒီမိုကရေစီခရီးချမ်းမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါလေ။အသိဉာဏ်ကင်းမဲ့မှုနဲ့ယုံကြည်မှုကြောင့်ပြည်သူတွေဖိနှိပ်ခံရတာဆိုတဲ့ဆက်ရှိရာစုဥရောပပညာရှင်တစုရဲ့သုံးသပ်ချက်ဟာအခုအချိန်ထိမှန်နေတော့ပါပဲ။အတွေးအခေါ်အသည့်အဆန်းနဲ့တန်ဆာချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရေးသေးလို့ရပ်တန့်နေတဲ့အတွေးခေါ်ကိုနိုင်ငံသားကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။တိုင်းသားလူမျိုးများရဲ့နင့်နာချက်ကိုမဖြေရှင်းနိုင်မှုနဲ့လုံခြုံရေးမသေးနိုင်မှုဟာလက်နက်ကင်ဆောင်ရခြင်းရဲ့အခြေခံကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးကိုအဓိကမထားတဲ့နိုင်ငံရေးနဲ့ဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့အကြံပေးထားပါတယ
်။တခြားရှိအခြေခံဥပဒေမှာတိုင်းရင်းသားလူမျိုးကွဲပြားမှုကိုအတိအမှတ်ပြုပြီးမယ်။အရွယ်အစားကိုလိုက်ပြီးကြီးတဲ့ဒေသကသေးတဲ့ဒေသတွေပိုးပြီးအခွင့်အရေးရတဲ့အတွက်တိုင်းရင်းသားအချင်းချင်းတိုင်းဆိုင်အောင်ဖန်တီးသလိုဖြစ်နေပါလေ။မချေနှက်တဲ့တိုင်းရင်းသားဟာလက်နက်ကင်တဲ့မျိုးကိုတုံးနေတော့ပါပဲ။နိုင်ငံရေးအာဏာလူကြီးအုပ်ထားတဲ့မြန်မာကိုမယုံလို့လက်နက်ကင်တိုင်းရင်းသားတွေပေါ်ပေါက်လာပါလေ။2017ကဒီမိုကရေစီပြုရင်ဟာတိုင်းရင်းသားတွေချိန်နဲ့လောက်เสียမရှိပါဘူး။နိုင်ငံသူနိုင်ငံသားအလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်အသွင်သဏ္ဍာန်ကိုဖော်နိုင်စွာမရှိတော့ဖြစ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဟာလူမျိုးရေးစိတ်ဓာတ်ကြောင့်ပေါ်ပေါက်လာတဲ့အုပ်စုတွေဖြစ်ပါတယ်။
လူမျိုးအခြေခံတဲ့ပဋိပက္ခသက်ဆိုးမရှိဖို့ပြုပြင်ပြောင်းလဲဖြစ်စဉ်မှာအကွင်လန်းပွင့်လာပေမဲ့ပြည်ပြည်ရေးလုံတုံးမှာလူမျိုးရေးဝါဒရှင်သန်ကြီးထွားလာပါတယ်။နိုင်ငံရေးစီးပွားရေးနိုင်ငံသားဖြစ်ရေးလူအခွင့်ရေးနဲ့လက်နက်ကင်ပဋိပက္ခမှာလူမျိုးရေးဟာပိုပြီးအဓိကကျလာတာကိုတွေ့ရပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ပေါ်ထွက်လာတာဟာရွေးကောက်ပွဲစနစ်ရဲ့အားနည်းချက်နဲ့ရခိုင်အမျိုးသားရေးစိတ်ဓာတ်ကိုပြသတာဖြစ်တယ်လို့ ICG အဖွဲ့ကတုံ့တက်ပါတယ်။ရခိုင်တပ်နဲ့အစိုးရတပ်ကြားပြင်းမိနေသူတွေဟာဘယ်သူအားကိုးရမှန်းမသိဖြစ်လာကြပါလေဒီလိုအခြေအနေမှာမိမိလုံခြုံရေးအတွက်လက်နက်ကန်အုပ်စုဖွဲ့စည်းတာကိုမျက်မှောက်ခင်မှာမကြာခဏတွေ့ရပါတယ်ဒါကြောင့်လူမျိုးနဲ့ပတ်သက်တဲ့အငြင်းကိုပြောင်းလဲဖို့လိုတယ်လို့ ICG အဖွဲ့ကဆိုပါတယ
်ဆစ်အာနာသိန်းကြီးနောက်ပိုင်း NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ထွက်လာတာဟာလူမျိုးရေးပြည်ထောင်စုကိုကင်တွယ်ဖို့အခွင့်အလမ်းပွင့်သွားနိုင်ပါတယ်အမျိုးဘာသာသာသနာဆိုတဲ့အမျိုးသားရေးဝါဒကိုအစိုးရအဆက်ဆက်ကအကောင့်တွေဖော်ဖို့ကြိုးပမ်းတာကြောင့်အနည်း90ကျော်ပြည်တွင်းစစ်ဖြစ်နေတာလို့ NUG ကဆိုပါတယ်ပြည်တွင်းစစ်ကိုအဆုံးသတ်ပြီးတိုင်းရင်းသားအားလုံးငြိမ်းချမ်းစွာရှင်သွဲနေထိုင်တဲ့ပြည်ထောင်စုကိုတည်ထောင်လို့ရင်အမျိုးဘာသာသာသနာကိုအခြေခံတဲ့အမျိုးသားရေးဝါဒကိုစွန့်လွတ်ရပါလိမ့်မယ်ဒါမှသာတိုင်းရင်းသားအားလုံးလူလားနေတဲ့ Federal Democracy ပြည်ထောင်စုကိုတီထောင်နိုင်မယ်လို့ NUG ကယူဆပါတယ်။ဖြစ်အာဏာသိမ်းမှုကြောင့်အရင်ကရှိခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ဒ PDF ပြည်သူ့ကာကွယ်ရေးတပ်တွေမဟာမိတ်အဖြစ်ပူးတွဲလှုပ်ရှားနေတာ Federal ပြည်ထောင်စုတပ်မတော်ပေါ်ထွန်းမဲ့အလားအလာဖြစ်ကြောင်းဖက်ဒရယ်ပြည်ထောင်စုရဲ့ဝန်ကြီးဌာနကထုတ်တဲ့ဖက်ဒရယ်စာဆောင်မှာအခြေတော်ဝင်ဆွေးနွေးတာပါပဲ။စစ်တပ်ကလူမျိုးရေးဝါဒကျင့်သုံးလို့တိုင်းရင်းသားကလူမျိုးရေးဝါဒနဲ့တုံ့ပြန်နေတာကိုဖက်ဒရယ်စနစ်ကဖြေရှင်းနိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကယုံကြည်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။